ဤတော်စုရေကောက်ပွဲကော်မရှင်နေနဲ့လာမယ့်2020အထွေထွေရေကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှုချမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။အရင်ရေကောက်ပွဲဒီမှာမဲဆန္ဒရှင်စီရင်အငင်းပွားမှုတွေကြုံခဲ့ရတာမို့ဒီဇွန်လကုန်ကစပြီး3လကြာဆောင်ရွက်မဲ့စီမံချက်ဟာနိုင်ငံတွင်းကမဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရေးအတွက်ဆောင်ရွက်ပေးနိုင်မှုဖြစ်တယ်လို့ဤတော်စုရေကောက်ပွဲကော်မရှင်ကပြောပါတယ်။ VOA သတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
လာမယ့်2020အထွေထွေရွေးကောက်ပွဲမှာစစ်မှန်တဲ့မဲဆန္ဒရှင်စီရင်တွေရဖို့နဲ့မဲပေးခွင့်ဆုံးရှုံးတာတွေမဖြစ်ဖို့ဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရဥမြင့်နိုင်ကပြောဆိုလိုက်တာပါစီမံချက်အရာမဲစင်းပြည်စုရေးကောက်ယူရေးကြီးကြပ်ရေးဆိုပြီးအဖွဲ့တွေခွဲခြားလှုပ်ဆောင်မှာဖြစ်ပါတယ်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေပတ်သက်လို့ဥမြင့်နိုင်ပြောပြလာတာကတော့
ဒီလကုန်ကနေစပြီးတော့စတင်ပြီးတော့ကောက်ယူသွားမှာပေါ့နိုင်ငံလုံးမှာနိုင်ငံလုံးမှာတကယ်နိုင်ငံလုံးမှာဟုတ်ကဲ့၃လအတွင်းကျွန်တော်ကောက်ယူပါမယ်ဟုတ်ကဲ့ဟုတ်ကဲ့လာဝကတို့ထွေအုပ်တို့နဲ့ကိုအခုအဖွဲ့တွေဖွဲ့ပြီးတော့တခြားကောက်ပြီးကောက်ပြီးတော့အဲ့အကြမ်းတွေကိုတက်ဆိုင်ရာပါတီတွေအဲ့ဒီတို့ရှိမှခြေစိုက်ပါတီတွေကိုအကုန်လုံးကျွန်တော်စီဒီဓာတ်ပြိုင်းနဲ့ဝင်မယ်သူတို့ကလည်းသူတို့ပါတီဝင်နေကြံလားမကြံလားတို့လိုက်ကြည့်မယ်ကြံတဲ့မက်ဆန်နေရှင်နေလိုက်လားလိုက်ကြည့်မယ်လိုက်ကြည့်မယ်ဆိုလို့ရှိရင်ကြံတဲ့လူဆိုရင်သူတို့ဟိုကျန်တဲ့စင်းကိုတမရကျွန်တော်တို့ပို့ရင်ကျွန်တော်စီကျွန်တော်တို့အဲ့မှာစစ်စစ်ထည့်ပေးမယ်အဲ့ဒီအပြင်ကိုအဲ့ဒီအပြင်ကိုတက်ဆိုင်ရာပါတီတွေတွတ်တော်ကိုယ်စားလှယ်လောင်းနေသူတို့စီကိုလည်းပဲဒီမဲစင်းအကြမ်းပီဒီနေနဲ့ပေးပြီးတော့သူတို့စီကလည်းပဲသူတို့ရဲ့ပါတီဝင်တွေဘယ်သူကြံနေတယ်လဲသူတို့ရဲ့မဲဆန်တွေဘယ်သူကြံနေတယ်လဲအဲ့ဒါတွေသူတို့စီကိုပေးပြီးတော့သူတို့စီကလည်းတောင်းခံပြီးတော့ပြုစုသွားမယ်ဆိုရင်တော့တင်မတန်ကိုမှန်သွားမယ်ဟာဖြစ်မှာပေါ့နော်စစ်ပြေးရှောင်နေတဲ့တတ်တတ်ကောက်မယ်ပြောင်းရွှေ့လို့သားတွေလည်းသိချစနစ်ချကောက်မယ်ခုကတော့
ဒီလိုကောက်ယူတာမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေစစ်ဘေးရှောင်ပြည်သူတွေရွှေပြောင်းလုပ်သားတွေအပါအဝင်နိုင်ငံတွင်းမှာရှိနေတဲ့မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ရေးအတွက်အားလုံးကိုစီရင်ကောက်ယူမယ်လို့ကော်မရှင်ကဆိုပါတယ်။ဒီစီမံချက်ကနေပြည်ပြည်စုံတဲ့မဲဆန္ဒရှင်စီရင်တစ်ခုထွက်လာမယ်လို့ကော်မရှင်ကတော့ယုံကြည်နေတာပါ။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့နေရာတွေတဲကိုဘလို့ကောက်ယူမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘယ်အကူအညီမှမယူဘဲကော်မရှင်တစ်ခုတည်းကပဲဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ကော်မရှင်ကတော့ပြောဆိုထားပါတယ
်။ကျွန်တော်ကလည်းကျွန်တော်စီမံချက်ချပြီးလုပ်ပါလေကျွန်တော်တို့ထွေးဥကဲဟိုလာဝကရဲ့ကျွန်တော်တို့ဘာသာဆောင်ရမှာပါဟုတ်ကဲ့။ချပြမယ်ချပြမယ်အရင်ကနှစ်စိန်ကျွန်တော်တို့ချပြမှာပေါ့
။ဒီလိုလှုပ်ဆောင်မဲ့စီမံချက်ကတကယ်ကိုအောင်မြင်ပါမလားဆိုတာကိုတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမိကုံထုတ်နေတာတွေရှိပါတယ်။တကောင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ပြည်စုံတဲ့မဲစင်းတစ်ခုရဖို့ဆိုရင်ကော်မရှင်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကမဲစင်းကောက်ယူခဲ့တဲ့နီလန်းတွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အချက်အလက်တွေကိုအရင်စူးစီးတုံးတက်ပြီးမှသာစီမံချက်တစ်ခုကိုတိတ်ချရေးဆွဲလှုပ်ဆောင်တင်တယ်လို့သူကတော့အကြံပြုသွားပါတယ
်မဲစင်းကအခုလက်ရှိရှိနေတဲ့ဥပဒေမူပေါင်းရကော်မရှင်ကမဲစင်းကိုပြုစုမယ်မဲစင်းကိုပြုစုပြီးကတ်ထားမယ်ကတ်ထားပြီးရင်နိုင်ငံသားတွေကသွားကြည့်မယ်ကြည့်ပြီးရှင်မှားတဲ့ရှက်မှာပြင်တဲ့ရှက်ပြင်အဲ့ဒါပြီးတော့ကော်မရှင်ကဒါကိုပြန်ပြီးတော့မှ update လုပ်မယ်ဆိုရင်နီးပဲဆိုတော့အဲ့ဒီနီးစနစ်အပြင်ကိုအခုကကော်မရှင်ကပြောသလိုမျိုးပဲမဲစင်းကိုကောက်မယ်ကောက်ပြီးတော့မှပါတီတွေလက်ထဲကိုထည့်မယ်ဆိုရှင်အကောင့်နောက်ထပ်ကျွန်တော်တို့မဲစင်းပြုစုရေးမှာနောက်ထပ်ပါတီတွေထပ်ထည့်လိုက်လို့ချင်းကြပါဘူးဆိုပါတီတွေကလည်းကျွန်တော်တို့မြို့နယ်တိုင်းမှာမရှိဘူးတိုင်းနိုင်ငံလုံးမှာပါတီရှိတာဆိုတော့ပါတီကြီးနှစ်ခုပဲရှိကျွန်တော်ဘယ်လိုသဘောနားလဲကော်မရှင်ကိုရင်းချစ်စီဒါမို့လို့ရှင်လေဒီလွတ်လပ်တဲ့ရက်ဖက်ဖွဲ့စည်းတစ်ခုကနေပြီးမှဒီမဲစင်းကိုစနစ်တကျသုတေသနပြုစုအရင်ဆုံးဆက်စစ်လေ့လာမှုလုပ်အဲ့ဒါပြီးတော့မှကျွန်တော်တို့မဲစင်းဘယ်လိုကောက်မယ်ဆိုတော့မူဝါဒချနေခြင်းလေအဲ့ဒါမျိုးဆိုရင်ပို့ပြီးတော့မှကျွန်တော်တို့မဲစင်းကပို့ကောင်းလာမယ
်ပြည်အောင်စုရေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရတော့ပြီးခဲ့တဲ့2015ထွေထွေရေးကောက်ပွဲအတွင်းနေမည်အေးချမ်းမှုမရှိတာကြောင့်တိုင်းနိုင်ငံလုံးမှာမြို့နယ်40နီးပါးလောက်ရွေးကောက်ပွဲကျင်းပနိုင်ခဲ့ခြင်းမရှိဘူးလို့ထုတ်ပြန်ကြေညာထားပါတယ်ရှင်။